ရှိတဲ့အတိုင်းနဲ့သိဖို့ပြီးတဲ့အတိုင်းနဲ့ရှိဖို့ညတကောင်ကျော်အချိန်ကြီးဘေးရမြန်ဖုံးစစ်တယ်ပါလေ။နောက်မှသိလိုက်ရတာကဆရာကြီးဓမ္မစရိယဦးထေးလိုင်ရဲ့ဇနီးတဲ့ဆီကဖုံးဖြစ်နေတယ်။ဆရာကြီးကလေးတွေနဲ့ဆုံးသွားပြီတဲ့။ချိန်တိကျတော့ညတန်ကောင်ချိန်နနေ့တနင်္ဂနွေ25မိနစ်ပေါ့လေ။ကျွန်တော်တင်မိသားပါ။လုံးရဲ့ငားရဲ့တုံးကဆရာကြီးစီကိုလူမမာမေးဖို့တောင်းကလေးကတင်းနေမိတာပါအဲ့ဒီနေရာမြင်ခဲ့ရတဲ့ညီငွေးဟာဆရာကြီးရဲ့တက်ရှိချင်းချံရုပ်ပုံတော်ရဲ့နောက်ဆုံးညီငွေးပါပဲဒီညီငွေးကိုမြင်ခဲ့ရပြီးခရေကဆရာကြီးမရနိုင်တော့ဘူးဆိုတာသိခဲ့ပြီးပါပြီဆရာကြီးအနေနဲ့လည်းကိုယ်တိုင်သိပြီးသားဖြစ်နေမှာပါဒီငားရဲ့လောက်တော်တင်မှာပဲဆရာကြီးဟာဒုက္ခဝိနာတွေကိုအလူလဲခံသွားခဲ့ရမှာပါပဲခံနာရခဲ့ခြင်းရဲ့ဒုက္ခကိုဆရာကြီးခင်ဗျာအသက်ပြင်းတည်သွားခဲ့မှာပါပဲဆရာကြီးနေမကောင်းဖြစ်တယ်အိယာတဲ့လဲနေပြီဆေးရုံကဆရာဝန်ကြီးလက်လျှော့လိုက်ပြီအိမ်မှာပဲနေစီခြင်းတော့တယ်စားတဲ့သတင်းမျိုးကြားခဲ့ရဆရာကြီးနောက်ကိုပြေးလာခြင်းလားထုံးစံတိုင်းပေါ့လေကိစ္စများများလူလူပေါင်းဆိုတဲ့အတိုင်းလူမှုကိစ္စတွေကဘယ်တော့မှအပြီးတတ်တယ်လို့မရှိပါဘူးပေါ်လာတဲ့အာယုံတစ်တွေကိုစိတ်အတစ်တွေရုပ်တစ်တွေနဲ့လိုက်လိုက်လုပ်နေရတော့တမင်းကိုမပြတ်နိုင်ပါဘူးဒါကြောင့်မို့လို့လဲသူတော်ကောင်းကြီးတွေမှန်သမျှဟာကရဝတ္တအင်အားတီထောင်လူလူပေါင်းကိုဆက်စုပ်ရင်ချာရတာမဟုတ်လားဒီတိုင်းသာအချိန်ဆွဲနေအားမဲ့အချိန်ကိုရွေးနေကိုယ်ပေါ်မှာကျေးဇူးရှိကြတဲ့ဆရာသမားတယောက်ရဲ့နောက်ဆုံးချိန်မှတော့မှမိလိုက်မှာမဟုတ်ဘူးအမြန်သွားမှာပဲဆိုပြီးကိုကူကူတွန်းအားပေးပြီးအတင်းသွားရတော့တာလောကမှာလူတွေဟာကိုလဲကိုကိစ္စနဲ့ကိုသူလဲသူကိစ္စနဲ့သူဆိုပြီးကိုစီကိုစီအလုံးရှုပ်နေကြတော့တာဘယ်တော့မှအတော်မတတ်နိုင်တော့တဲ့လူမှုစီးပွားကိစ္စတွေနဲ့အချိန်ကြီးကိုမိလိုက်ကြတာထားခဲ့ရမယ့်အရာတွေဖြစ်တဲ့ယာရုဥစ္စာစီးပွားတမိသားတွေအတွက်တဘောအလုံးအချင်းကုန်ခံနေကြတဲ့လောက်ယူသွားရမယ့်ကုသိုလ်ရဲ့တတိအချိန်မှာတဲ့9မိနစ်10မိနစ်လေးတောင်အချိန်မပေးနိုင်တဲ့သူတွေဒုနဲ့ဒီပါလားဒါနသီလဘာဝနာတို့သီလတမာတိပညာတို့ဆိုတာတွေကြာဘူးနားဝတာမရှိဘဲနဲ့အချိန်ပေးလေ့ကျင့်ရအောင်မှတော့မသိဘဲနဲ့နိုင်ရေးကြောင့်ဆင်းဝင်သွားကြသူတွေမနေပါလားဆိုတာတွေကိုလည်းတင်းမိတိုင်းဓမ္မတောင်ကြီးကအကြီးကျယ်ဖြစ်ရပါလေတစ်ပင်တစ်ပင်ကိုမခုတ်ခင်မှာကိုလဲစီခြင်းတဲ့ဘက်ကိုအရာပေးပြီးမှကြံတဲ့ဘက်ကခုတ်ရပါလေဒီလိုမှမဟုတ်ရင်လဲခြင်းရလဲဆိုပြီးပင်စီပတ်ပတ်လေးကိုထင်ရလျှောက်ခုတ်နေရင်ဓာတ်ကျိုးပေါ်လဲကြပြီးဝါရရှော့ဖြစ်ခြင်းဖြစ်မယ်။သူများအိမ်ခေါင်ကိုခြံစည်းကိုလူသွားလန်းခြားတည်ပင်ကိုစားတဲ့နေရာတွေကိုဗယံမရာလွတ်စင်ပြီးလဲကျသွားနိုင်ပါပဲ။အဲ့ဒါဟာဝိနိပါရိကဘေးနဲ့အလွန်တူပါရဲ့။လဲစီခြင်းတဲ့ဘက်ကိုခုတ်ရပေးပြီးမှအခြားတစ်ဖက်ကနေခုတ်တဲ့ပင်ကြတော့စနစ်တကျနဲ့လင်းလို့ပူလိုရာကိုရောက်စေပါတယ်။ဒါလေးတွေကိုတိထားတော့တော်ပါသေးရဲ့တတိပဌံတရားတော်နဲ့အညီစားစားသွားသွားလာလာနဲ့လူမှုကိစ္စတွေဆောင်နေပြီလို့သာတစ်ဖက်ကလည်းတရားအတွက်အမှတ်တည်းစုဆောင်ပြီးသားတစ်ဖက်ကလည်းလူမှုဝတရားတွေကိုမင်္ဂလာတရားနဲ့အညီကြည်ပြုံပြီးသားဖြစ်နေလို့ဖြေသာသေးတာပေါ့လေတို့ပြင်မယ်လေယသိစိတ်ဖြေတဲ့သဘောတော့ပဲရှိသေးတာတရားတော်နဲ့ပတ်သက်လို့အားရကျဉ်းနှံ့တော့တဲ့ကြင်ကြံအထုံးမဖြစ်သေးဘူးဆိုတာကိုယ်ကိုယ်သတိထားနေမိပါရဲ့ဒါကြောင့်မို့လဲဆရာကြီးစီမသွားခင်မှာ ညင်ချာနန်စာတိဆိုတဲ့အာယုန်တွေနဲ့အတူရောဝင်လာတဲ့မောဟကိလေသာစိတ်တွေကိုအချိန်ပြည့်ပြည့်ရှင်းသွားမှာတော်မယ်ဆိုပြီးနိစ္စရာဘုရားရှင်ကိုအရင်သွားရပါတယ်။တော်ပါပဲ။ဇာကြီးအိမ်သွားလမ်းကြောင်းနဲ့တင့်နဲ့ဇူရမြတ်စီဒီရဲ့လှိုင်ထဲမှာဘုရားတရားတန်ခါရဲ့ကြီးမြတ်တဲ့ဂုဏ်ကိုအာယုန်တိနှလုံးသွင်းပြီးတကားကယုံနာဓမ္မသင်္ခါရတွေကိုရှင်းပြသုံးသပ်တဲ့အချိန်တိဉာဏ်ခီးရအောင်ကြိုးစားအထုတ်လို့ရင်းနှင်းကကိလေသာအမှိတ်ထုတ်ချက်ကိုစွန့်ပစ်ဖြစ်ခဲ့ပါလေ။နှစ်နိုင်နီးပါးလောက်ရှုမှတ်ပွားများလိုက်တော့အမှိတ်ဆုံးပြီးကစားအမှိတ်ကုန်းတစ်ခုလိုရင်းနှင်းကအနံ့ဆိုးတွေလည်းရောဂါသွားပါလေ။ကိလေသာအမှိတ်ထုတ်အရေးကြီးတဲ့ကြောင့်ထုံသေးသေးမှုန်မှိုင်းမှိုင်းဖြစ်နေတဲ့ရင်းမကြီးလည်းပော့ပါရှင်းလင်းသွားပါတော့တယ်။စိတ်တွေလည်းကြည်နူးလန်းဆန်းလို့အဆင်ပြေသွားပါတော့တယ်။အဲ့ဒီအချိန်ကြီးတွေရောက်မှပဲဆရာကြီးအိမ်ကိုရောက်ခဲ့တော့တာဆရာကြီးအိမ်ကိုရောက်တော့ဆရာကြီးရဲ့ဇနီးတွေကစီးကျုံနေပါတယ်မျက်နှာတော့မကောင်းရှာပါဘူးစကားမပြောပြကြရင်မင်းဆရာကြီးရှိတဲ့အခန်းထဲကိုတဘာနဲ့ခေါ်သွားပါတယ်အခန်းထဲရောက်လို့တွေ့လိုက်ရတာကဆရာကြီးရဲ့နောင်တော်ကြီးဖြစ်တဲ့မောင်းတော်မြည်စင်တော်ရဆရာတော်ဘုရားကြီးကဆရာကြီးကိုဘုဒ္ဓနုဒတိအာယုန်နဲ့တင်းပင်းနေတာကိုတွေ့ရပါတယ်မောင်ဆောင်မြည်စင်တော်ရဆရာတော်ဘုရားကြီးကဆရာကြီးကအသက်70နှစ်လောက်ကြီးပါတယ်။အသက်တော်ကွာတော့ညီငယ်ဖြစ်သူကိုဂိယုဏကြီးဟန်တူပါရဲ့။အောင်တွေ့လိုက်ရင်ဒါကဘုရားတတ်တော်ကွာ။ဒါကဝိမုဆရာတော်ဘုရားကြီးရဲ့တတ်တော်ကွာ။မင်းအာယုန်ပြုထားဆိုပြီးညီဖြစ်သူကျွန်တော်တို့ရဲ့ဆရာကြီးဘောလေ။သုတ္တနုတိ၊ဓမ္မနုတိ၊သံဃာနုတိတွေအထက်ထက်အာယုန်ပြုခိုင်းနေလေ။ဆရာကြီးခင်ဗျာဆရာတော်ဘုရားကြီးအစိုးမကိုအတန်တော်ကတဆင့်အာယုန်ပြည့်ကြီးညိုရင်းကဘေးတစောင်းလေးလျောင်းရင်းလောက်ကလေးချီမိုးနေတော်တယ်ဆရာတော်ဘုရားကြီးကဘုန်းတော်ရုပ်ပါဆင်းတော်တဆူကိုဆရာကြီးရဲ့ဥက္ကောင့်ထိထားပေးရင်းကပါဠိတော်တွေကိုရွတ်ဖတ်တယ်စင်နေတော်တယ်ပြီးရတဲ့ပလင်းတိတိမှာထည့်ထားတဲ့ဓာတ်တော်တွေကိုဆရာကြီးဥက္ကောင့်ပေါ်မှာပင့်ထိပေးရင်းကနှုတ်ကလည်းတဖွားဖွားရွှေ့နေပါလေ။ကဲမောင်ကြီးလည်းရင်မင်းရဲ့ဒိတာတွေတန်ရှင်းစင်ကြယ်သွားပြီ။ယောဂါတွေလည်းမကြခင်ပျောက်သွားတော့မှာကွာလို့အဘိစကားပြောနေပါလေ။ဒီအဘိစကားဟာဆရာကြီးအတွက်စိတ်အားစီတစ်ခွက်ဖြစ်စီလောက်ပါရဲ့။ဒါပေမဲ့ဘေးကနေကြည့်နေရတဲ့ကျွန်တော်တို့ဆရာကြီးရဲ့ယိုရင်းညှို့ချုံနုံးခွင်နေတဲ့ရုပ်ခန္ဓာကြီးဟာဘလို့မှထူမှတ်မလာနိုင်တော့ဘူးဆိုတာကိုရိပ်မိနေပါပြီ။ကင်ဆာဘိုးတွေရဲ့အတွင်းလိုက်တိုက်စားမှုတန်းကြောင့်ဆရာကြီးကပြုသမျှလူရမယ်အနေထားကိုရောက်နေပါပြီ။အာဟာရအသွင်းနိုင်တာကြာပြီဖြစ်တဲ့ရုပ်ခန္ဓာကြီးဟာပြူလဲပုံကျပြီးခွေဝေကလေးဖြစ်နေရှာပါပြီ။ပိုးမွားမျိုးစုံတိုက်စားမင်းမူနေတဲ့အတွက်အတွင်းဘူးအပြင်ဘူးဖြစ်နေတဲ့ဆရာကြီးရဲ့ရုပ်ခန္ဓာကြီးကိုဘေးကတပည့်သူကရတောင်နေခတ်ပြီးရုပ်တရားကြီးရဲ့ဖောက်ပြန်မှုကိုပြင်ပနှုတ်ဆောင်မှုအတုံးပြုလို့အတင်းပြုပြင်ပေးနေရပါပြီ။ဆရာကြီးခင်ဗျာမျိုးလုံးတော်မဖွင့်နိုင်ချာတော့ပါဘူး။ဖရာတရားတန်ခါကိုကြည်ညိုအာရုံပြုနေပေမဲ့လက်အကူတော်မှဘယ်လက်ငါးချောင်းညွန်လက်ငါးချောင်းထပ်ပြီးအယုံမပြုတ်နိုင်ရှာတော့ပါဘူး။ဘေးညာလက်ချောင်းတွေဟာတချောင်းညာတချောင်းနေရာယူရင်းကရိုင်းခွေခွေဖြစ်နေလို့ဘေးညာလက်နှစ်ပပောင်းလက်သီးစုပ်လို့ပြောရမလို့တော့ဖြစ်နေတဲ့လက်အုပ်နဲ့အယုံပြုတ်နေရရှာတာပါ။ဘယ်လောက်တောင်ဝင်ကရစရာမြင်မင်းပါလဲ။ယဟန်နာနဲ့ပုဂ္ဂိုလ်သူများစာအုပ်ကိုရေးသားခဲ့တဲ့ဆရာကြီးတူရဲ့ကုသိုလ်ကြီးကမှမထောက်တမ်းမညတာနှိမ့်စေရေးလိုက်တဲ့ဗျာဒိတရားကြီးရေဗုဒ္ဓသာသနာတော်ပေါ်ထားတဲ့စေစနာတရားတရားကိုမှမထောက်ထားမညတာဖောက်ပြန်ဝင်လိုက်တဲ့ယူပက္ခဏာကြီးရေဘေးရန်တပည့်တပန်းတွေကိုမှအာမနာစီထူးစီတိုက်အသက်ကြီးတဲ့စစ်ကူပြစ်ကူတွေကိုမှမကြောက်မရွံ့နောက်မတွန့်နဲ့အောင်လံတကူနှင့်ထူနေခြင်းဖြစ်တဲ့ဝရဏမင်းကြီးရေ။ဩအလိုဟာသူ့သဘောသူဆောင်း သူ့လို့သူလုပ်နေကြတာကိုကဘာဝင်လုပ်ပြီးလို့ရနိုင်မှာမို့လို့လဲဒီချိန်မှာပဲနားခဲ့ဘူးတဲ့တရားဝင်များစွာတွေကဘုဘုဆရာတော်ဖျားကြီးရဲ့တရားစကားတစ်ပိုက်ဟာဖြတ်ခနဲဆူသလိုပဲအာယုန်နဲ့ရောက်လာလေခင်များတို့ပဲအောင်ချင်းရှိပါတွေနဲ့ချင်းမွမ်းဖွင့်ခဲ့တဲ့ကိုတော်ကြီးလေကုတိနာယုံအင်းကြီးတော်ရောက်တော့ခံနိုင်သေးရဲ့လားလူဘက်ခန္ဓာကြီးကနှိမ့်ဆက်နေပြီလေဤတော်အနန္တကြီးငါဖះပင်မတော်မူလာပြီလို့မပြောရဘူးလားအဲ့ဒါကိုကြည်ထားကိလေသာရန်သူတွေကိုအောင်းနိုင်တော်မူပြီးတဲ့ဘုရားသခင်ကိုယ်တော်မြတ်ကြီးတောင်မှပဲခန္ဓာရဲ့ဒုက္ခကိုခံသွားရသေးတာမဟုတ်လားခင်ဗျားတို့ကျုပ်တို့လို့ပုဂ္ဂိုလ်တွေဖြစ်မှာဆိုရင်ဘယ်လိုလုပ်ကြမလဲအဲ့ဒါကြည်ထားပါတရားဓမ္မတွေဒါဘူးလေးလေးနက်နက်သဘောပေါက်စီခြင်းလို့ဆရာဖုန်းကြီးကမှာနေရတာဒီကိစ္စတော်တော်ကိုအရေးကြီးပါတယ်ပော့သေးသေးလို့တော့မထင်လိုက်ကြပါနဲ့ဒါကြောင့်ခင်ဗျားတို့တွေဝိပဿနာဉာဏ်တွေရဖို့အရေးခန္ဓာရဲ့ဒုက္ခကိုခံနိုင်မှုအရေးဆရာဖုန်းကြီးကမနာမနေဟောနေရတာပါတရားနာခဲ့တုန်းကတော့ဆရာတော်ဖျားကြီးနဲ့ပြောရလိုက်တာလို့ထင်ခဲ့မိပါသေးတယ်နောက်မှတဖြည်းဖြည်းနဲ့မဟုတ်ဆရာတော်ဖျားကြီးရဲ့တပည့်တကာဒကာမတွေပေါ်မှာထားခဲ့တဲ့မေတ္တာကယူနာတရားတွေကိုတရေးရေးနဲ့တွေးကြည့်ရင်ကတစိမ့်စိမ့်နဲ့သဘောပေါက်ခဲ့ရတာမဟုတ်ဆရာတော်ဘုရားကြီးကိုယ်တိုင်လဲခန္ဓာဝင်ခြားကံကြီးမှာမှာခဲ့တဲ့နောက်ဆုံးတရားစကားကိုကြည့်ပါဘလောက်လေးနဲ့ပြီးဘလောက်တရားအစီနဲ့ပြီးဝနေလိုက်ပါလဲငါ့မျက်လုံးတွေပြားလာပြီးကြည့်ထားကြခံနိုင်ရတဲ့လူတိုင်းငါလိုပဲခံရရမယ်။ရီကော်ဒါထဲမှာငါဟောထားခဲ့တဲ့တရားတိတ်ခွေတွေရှိတယ်။ဖွင့်ပြီးနားရကြ။စိတ်ရဲ့အလုံးလုံးပုံတွေထဲမှာဓမ္မယုံလောက်နည်းနည်းသိမ့်မွေးတာမရှိနိုင်ဘူးထင်တယ်။နည်းနည်းသိမ့်မွေးသလိုအာယုန်တွေကိုပုံဖော်အတိသေးနေပုံတွေကလည်းရှင်မြန်လုံးကရှင်မြန်လှပါကလား။ဒါကြောင့်မို့လို့လဲမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကလက်ရှိတည်းအတင်းကလေးတိန်ဖြစ်ဖြစ်ခဲ့စေလို့ဟောပုံရှင်ပြသွားတာမဟုတ်လားအခုလည်းကြည့်လေပတိမျက်စိနဲ့တွေ့မြင်နေရတာကအခန်းချင်းကလေးတစ်ခုထဲမှာကျွန်တော်ပါဝင်လူ9ယောက်ဆရာကြီးကကတိမောမှာခွေခွေကလေးလဲလျောင်းလို့မောင်းထောင်မြေစင်းတို့ရဆရာတော်ဖျားကြီးကမြေဖြစ်သူဆရာကြီးကိုဂိယုဏတံဖြူဝနဲ့တရားတော်ရင်းချင်းမြင်နေလို့ဆရာကြီးရဲ့တပည့်လူကဆရာကြီးကိုဂိူးတစက်ရက်ခတ်ပြီးရင်လူလေသေးမရှိပြုစုနေလို့ဒါပေမဲ့စိတ်များလျင်မြန်မှုပြောပါတယ်ဗတိမျက်စိနဲ့မြင်ရတဲ့အဆင်းကိုနှလုံးသားတင်းပြပြန်မှုဘနောတော်ရဓမ္မယုံထဲမှာကတော့1996ခုနှစ်မလာတော့ကရန်ကုန်မြေစိတ်မှာဆရာကြီးနဲ့စဆုံပြည့်ခဲ့တာကဆက်လို့တစ်ဖြက်ဖြက်နဲ့ပေါ်လာလိုက်တဲ့ပုံရိပ်တွေတရားရှိမှတ်နေတော့အာယုန်နဲ့စိတ်တက်မလို့ရှိသေးအပြေးတစ်ခုပေါ်လာတာနဲ့အဲ့ဒီအပြေးနောက်ချောက်လိုက်သွားလိုက်တာအပြေးကိုရနေပြည်တဲ့လင်မျိုးမှမသိလင်မျိုးရင်တရားထိုင်ရင်ကောင်းမှတရားရှုမှတ်ဖို့ပြန်တရိယာလိုက်မိတဲ့ယောဂီတယောက်ရဲ့ဖြစ်ပုံမျိုးနဲ့ရှင်းရှင်းတူနေပါသေးတော့တယ်အဲ့ဒီချိန်တုန်းကဥတီချက်ကမိုင်းမင်းမျိုးနဲ့တူဝနာရှင်တောင်းသွားကြဖို့မဟာဘောဓိမြတ်ဆရာတော်ဘုရားကြီးကိုအကြောင်းပြုပြီးလောင်လီချောတိုင်းသားတွေဗုဒ္ဓဘာသာဝင်ဖြစ်ခံရမယ်တပေါင်းပွဲတော်ဆရာကြီးကဗုဒ္ဓဘာသာဝင်များဆုံးရှုံးရေးအတင်းကြီးရဲ့နာရကအဖြစ်တာဝန်ယူလို့ကျွန်တော်ကအဲ့ဒီခန္ဓာကိုမြောက်ရုပ်ကံဖွင့်နေမှတ်တမ်းတင်ဖို့တပည့်လေးယောက်နဲ့အတူလိုက်ပါလို့လေရင်ခီမောတော်ရင်ခီခြေချင်းခီတွေကိုမမောမပန်းမရမနာနဲ့တွန်းလာခဲ့ကြလို့လူငယ်ရဲ့ရှိနေဆိုတော့အဲ့ဒီအချိန်တုန်းကတော့မှဆရာကြီးက65နှစ်ရှိနေပြီကျွန်တော်ကမှ38နှစ်ရှိသေးတယ်။ဒါပေမဲ့ကျန်းတဲ့နေ့ခီးတဲ့ယတိဥဒ္ဒံကြောင့်စင့်မြေတွေလုံးကမြေဖျားအခံရှိပြီးသားကျွန်တော်ကအသက်ငယ်ငယ်နဲ့လမ်းကဖျားလို့မြေဖျားအတွက်ကောင်းလို့ဒီချိန်မှာဆရာကြီးကတောင်းတော်မူကျွန်တော်တို့အားပေးပြုစုလိုက်သေးတော့ရေတော့လေရေဆရာကောင်းသား65နှစ်ရှိတဲ့တတိယရွယ်ချင်းချင်းလေးဝင်ရောက်နေတဲ့ဆရာကြီးက39နှစ်သာရှိသေးတဲ့ဒုတိယရွယ်ချင်းကလူငယ်တယောက်ကို ပြည့်စုံပြင်းမာခဲ့ပုံလေကြားကြားလို့ပင်ကောင်းနိုင်ပါသေးရဲ့လားအဲ့ဒီအကြောင်းတွေကိုလေမိတ္တဓမ္မသာသနာအလင်းရောင်တို့ဤအင်းမြတ်သောဆွေငင်အားစောင့်ထဲမှာကျွန်တော်အသေးစိတ်ရေးပြီးခဲ့ပါပြီဒီခီးကိုမြည်ပြုလို့ဆရာကြီးစီကဓမ္မနဲ့ပတ်သက်တဲ့လ ీల မှုဆံရအသိဉာဏ်တွေငွေရခဲ့တယ်လို့မဟာဗောဓိမြိုင်ဆရာတော်ဘုရားကြီးရဲ့ထူးခြားတဲ့အဆုံးအမတွေကြောင့်အဲ့ဒီနေရာကယုတ်တည်းရဲ့လန်နူးပြရတယ်လို့ဖြစ်ခဲ့ရတဲ့ကျွန်တော်ရဲ့နှလုံးသွင်းပြောင်းလဲချိုးကွေ့ကိုဖြစ်ဘယ်ခါမှမလို့ရနိုင်မှာမဟုတ်ပါဘူး။ဘာကြောင့်ဒီလောက်ပြောင်းလဲမြန်ခဲ့ရတယ်လဲဆိုတာကိုဓမ္မတဲ့ဘဝကိုပုံပေးရင်းကရှင်းနေကြအထုလာခဲ့တဲ့တတန်းတင်မှာမှပါရမီရဲ့သဘောတဘာဝကိုတစားတစားရေးမိလာရတာကလားအခုဆိုတော့လေတစ်ချိန်တုန်းကစတန့်ထွင်းတလူလူပုံစံတစ်မျိုးနဲ့အများအားလုံးဆက်ခံရအောင်တမင်ဖန်တီးလုပ်ခဲ့တလူလူပုံစံပြဓမ္မအရေးချုပ်ပြီးထင်ရပဲလုပ်တော့မလို့လို့ဆိုတဲ့လက်မျိုးထုဆွဆဲတန်ဒီလေတူးတိတ်မင်းမင်းပျော့ပျက်ကုန်ကြပြီပေါ့လေအချိန်ဟာအကောင်းဆုံးတရားသူကြီးပဲမဟုတ်လားပါရမီဆိုတာသူတို့ဘာကကိုယ့်ကိုနားလည်ပြီးနိုင်ဖို့နည်းနည်းသာသာကိုယ့်ကိုယ်ကိုနားလည်နိုင်အောင်ကိုပဲအတော်ကြိုးစားရတာကလားဟိုတစ်ချိန်လုံးကတော့ခုမှကျင့်ကြံမှရှိသေးတော့ဥကြောင်ကြောင်ကြီးရဲ့လက်ရှိလုပ်နေတဲ့အလုပ်တွေကိုစိတ်မလုပ်ချင်တော့တာတစ်ခုကလွယ်လို့ဘာဆက်လုပ်ရမလဲဆိုတာလဲအပြေမရှိသေးတဲ့အချိန်ခီးစဉ်ပြီးမှဆရာကြီးကတော့ရေမောနဲ့ပြောနေပါသေးတယ်ကိုမြတ်တန်းဆန်လို့တော့မာဘောရီမြေဆရာတော်ကြီးရဲ့တရားနဲ့အဆက်ကိုထိသွားပြီထင်တယ်ဟိဘီယာတွေဝီစကီတွေနဲ့လည်းဝေးရတော့မယ်ထင်တယ်ဟိအဲ့လိုနဲ့ခီးစဉ်ကပြန်လာဆရာတော်ဦးဇော်တိကနဲ့တွေ့ဒီနောက်တရားစာအထုတ်ဖြစ်ခဲ့ပုံမှန်ဒီနေ့အချိန်ထိရှင်းနေတာကာလကိုခက်ခဲမျိုးမျိုးနဲ့ကြုံလုံဖြတ်သန်းခဲ့ရတဲ့ကာလတည်းမှာဆရာကြီးနဲ့အချိန်ချင်းတွေ့ဆုံခွင့်ရခဲ့လူချင်းမတွေ့ဆုံဖြစ်တော့တယ်လီဖုန်းနဲ့တော့မကြာခဏစကားပြောပြခဲ့ကြတရားတော်ဓမ္မတော်တွေကိုရှင်းလင်းပြခဲ့ကြလေဆရာကြီးနဲ့မတွေ့ပြခဲ့တဲ့အချိန်ကာလတွေမှာလဲဆရာကြီးရဲ့အဆုံးအမတွေကိုဆရာကြီးရဲ့စာအုပ်တွေကနေတစ်ဆင့်ရနိုင်ခဲ့ပြီးသားပါဘသူတစ်ဖြင့်ရဟန္တာနဲ့ပုဂ္ဂိုလ်သူများတိဟုဖြစ်ဆန်တော်ဝင်အရိယာများဓမ္မဒုတရဟန္တာသုံးပါးကျေစုစတဲ့စာအုပ်တွေထဲမှာစီအီညွန်ပြခဲ့တဲ့အတိတရားဉာဏ်တရားတွေအဖြစ်မှတ်သားလို့မဆုံးနိုင်ဉာဏ်လင်းအောင်ရလို့မဆုံးနိုင်ပါဘူးကြင်ကြံအားထုတ်မှုအတွက်ဤစနစ်အာမန်တွေလည်းရလို့မဆုံးနိုင်ပါဘူးနိဗ္ဗာန်ဆိုတဲ့ရည်မှန်ချက်ပန်းနိုင်မပြောက်သွားဘူးစာတိခန္ဓာတိတွေနဲ့စီအီရေးပြပြောပြခဲ့တာတွေဟာကျွန်တော်တို့နောက်ပေါက်တွေအခုကျေးဇူးများလို့မဆုံးနိုင်တော့ပါဘူးဒီထဲမှာသူကြကြမှတ်ရပြည်နေတာကဆရာကြီးတုံးခဲ့တဲ့အမှွေဓာတ်ဆိုတဲ့စကားလုံးပါဒီစကားလုံးကတရားရှာတရားအထုတ်နေပြီမှာတော်တော်ကိုတာသွားတာကဘုရားဆရာတော်ဖျားကြီးရဲ့ပဋိစ္စသမုပ္ပါဒ်ဆက်ဝိုင်းလေးကမူလနဲ့ပြအဝိဇ္ဇာနဲ့တဏှာကိုကိုစားပြုတဲ့စကားလုံးပါလားဆိုတော့ခုနောက်ပိုင်းမှာရေးမိလာတော့တာခုတ်လိုက်ပြီတဏှာတကယ်ကိုကြီးမားတဲ့အမှွေဓာတ်ကြီးပဲပဲတတိပံတရားကိုယုံယုံကြည်ကြည်ကြိုးစားအားထုတ်မှုကြောင့်ဒိဋ္ဌိနဲ့ဝိသိကိစ္စနေပေကလျှောက်ခွင့်ရခဲ့ကြတဲ့ယောဂီရင်းမကြီးတွေတောင်မှတဏှာနဲ့ရင်ဆိုင်ရတဲ့အခါအတော်များများပုံလဲရတော့တာဒီလောက်ထိတဏှာရဲ့မှုရက်ကပြင်းထန်ပါတယ်ဒါကြောင့်မို့မှုတဲ့ကြီးမားတဲ့တဏှာကိုဘုရားရှင်ကိုယ်တော်တိုင်ဘောရီပြင်းနဲ့ရှိပရင်ရောက်မှအောင်းနိုင်ကြတာမဟုတ်လားတဏှာဆိုတဲ့အတိတ်ပဲကူအပြေဝတိနာလေခွင့်ရဖို့အတွက်ဘုရားရှင်ကိုယ်တော်မြတ်ကြီးတော်မှလေးတင်ချင်းနဲ့ကဘာတသိန်းအချင်းအရင်းကြီးပြုခဲ့ရတာတဏှာတည်းဟူသောလက်သမားတင့်ကူငါပြစ်ခဲ့ပြီဆိုတဲ့စကားကိုပိုင်ပိုင်နိုင်နိုင်ပြောနိုင်မှုဘုရားအလောင်းတော်တွေတော်မှတကယ်ဆုံးလေးတင်ချင်းနဲ့ကဘာတသိန်းပါရင်ဖြစ်ခဲ့ရတာလွယ်မှတ်လို့လားတစ်ခါတစ်ခါအမှွေဓာတ်ကြီးနဲ့မျက်နှာချင်းဆိုင်တွေ့နေရပေမဲ့ခုဘက်ကပိုင်ပိုင်နိုင်နိုင်နဲ့ငုံငုံငန်းငန်းမပြောနိုင်ခဲ့ပါဘူးအမှွေဓာတ်မှန်လည်းသိနေတယ်သူ့တတ္တိကလည်းမကုန်သေးတော့ခေါင်းငုံခံနေရတယ်လို့ဖြစ်နေရင်းနဲ့ ကျွမ်းမနေရတော့တာ။အဲဒီကိလေသာအမှုဓာတ်တွေအတိအကျကုံဆုံးသွားမယ့်အချိန်တစ်ချိန်ကိုရောက်ခဲ့ရင်ဘယ်လောက်လွတ်လပ်သွားလိမ့်မလဲရဲ့လို့တစ်ခါတစ်ခါတန်းတန်းတတ်တတ်ဖြစ်မိပါရဲ့။ဒါပေမဲ့ရှိမှန်းဆိုတာကအနာဂတ်ကိုလည်းမမြင်ရဘူး။အတိတ်ကိုလည်းမပြောင်းရဘူးလေ။ပေါ်စဲယုံနဲ့ပြစ်စုံပံကိုပဲမှန်မှန်ကြည့်ရမှာ။ဒီတော့ပေါ်စဲယုံနဲ့ပြစ်စုံပံမှာဘာတွေ့ရမယ်ထင်လဲ။ပြည့်ညက်ဒီခုကနေချိန်မှာတော့ဉာဏ်ဉာဏ်မရှိလို့တဲတဲကွယ်ကွယ်မသိရသေးပေမဲ့ဘယ်မှရှိတရားကိုအာရုံပြည့်ပြည့်လာတဲ့အထိအသိဉာဏ်ကြီးမြင့်လာတဲ့အခါမှာတော့အဲ့ဒီအမွေဓာတ်ဟာလေဖြစ်ပြီးရင်ပြတ်တာပဲဆိုတဲ့သဘာဝတစ်ခုကိုရေးမိလာပါတော့တယ်။ဒါတွေဟာရှုမှတ်ရင်လေ့ကျင့်ရင်နဲ့ဘုရားရှင်ရဲ့တရားတော်တွေအပေါ်မှာလေးလေးနက်နက်ယုံကြည်မှုကပေါက်ဖွားလာတဲ့တရားအသိဉာဏ်တွေပဲပေါ့။ပညာဉာဏ်တွေပဲပေါ့။ဒီတိခီးပေါ့အောင်အတော့ကိုဖျက်ဆီးခဲ့ရတာကလား။လွယ်မယ်ထင်လို့လုပ်ကြည့်။မင်းတို့နောက်ဆုတ်သွား။ကြာလာတော့စိတ်ပြက်။ရုပ်ဤရာကြီးပါကွာ။ဘာမှလည်းရတာမဟုတ်ဘူးလို့ထင်တဲ့လူတွေနဲ့တော့တရားတော်ဟာလာလာမှပတ်သက်ချင်ပါဘူး။ဓမ္မရဲ့ရှုဝတ်ချက်တွေဆိုတာကျင့်ကြံအားထုတ်နေတာတိကျညာသကောင်းလား။တိရကိုအလေးသုံးစားလုပ်တဲ့လူ၊တမာတိကိုတန်မှုမထားတဲ့လူ၊ပညာကိုအထွတ်မတင်မြင်တဲ့လူတွေနဲ့တော့ဓမ္မဟာလမ်းလမ်းမှမထိုက်တန်ပါဘူး။ဒါကြောင့်ဓမ္မရဲ့ငြိမ်းချမ်းရေးအေးအေးမှာခူလုံခြင်းတော့ထိုက်တန်တဲ့ယဉ်ကျေးမှုတော့ရှိရပါမယ်။တိရကိုလေးစား၊တမာတိကိုတန်မှုထား၊ပညာကိုဦးထိပ်တင်ခြင်းတဲ့လူမျိုးဆိုရင်ဘယ်သူမှဆိုဓမ္မဟာချိန်မီးလက်ကမ်းကျူနေတာပါ။ရာထူးရှိတဲ့လူ၊ငွေရှိတဲ့လူ၊ရာထူးမရှိတဲ့လူ၊ငွေမရှိတဲ့လူဆိုပြီးခွဲခြားဆက်ဆံတာမျိုးဟာဓမ္မမှာမရှိလို့ထုံးစံပါ။တုံ့ညံ့နေပါစိုက်ချင်မှာတော့ကိုယ့်ဘက်ကလည်းရှိတယ်လို့ထင်ထားခဲ့တာတွေကိုတုံ့ညံ့အဖြစ်လုပ်ဖြစ်တော့ပေါ့။ပြောရရင်ဆရာကြီးကိုယ်တိုင်လည်းငွေရရတံဘယ်လောက်ထိခံခဲ့ရတယ်မသိဘူးနော်။ဘဝနဲ့ရှင်တွဲနေတဲ့ဓမ္မခီးလမ်းမှာအမှုရက်ဆိုတာမတွေ့မဖြစ်တွေ့ရမယ့်အတားအဆီးတစ်ခုမဟုတ်လား။ဒါတွေကိုအပ္ပမာဒဓမ္မယတ္တမဂ္ဂဇင်းရဲ့တိစုံငြိမ်းဉာဏ်ဓမ္မလံကဏ္ဍမှာဆရာကြီးကိုယ်တိုင်ဖွင့်ရဖော်ထုတ်ခဲ့ပြီးသားပါ။၂000တခုနှစ်မေလတုန်းကဆရာကြီးအိမ်မှာဆရာဦးကျော်နန္ဒအောင်ငြိမ်းဉာဏ်ခဲ့စဉ်တုန်းကဆရာကြီးဖြေခဲ့ပြီးသားပါ။၁၆နှစ်သားလုံးမှာမောင်ရဇောတိကာယုံကျောင်းတည်းရဲ့တာမဏိဘုရားကဆက်ခဲ့တဲ့ဆရာကြီးရဲ့ဓမ္မခီးလမ်းဟာထက်မြက်တဲ့ပညာဉာဏ်တွေနဲ့ရှင်းရှင်းတောက်ခဲ့ရတာကိုလည်းပြန်ပြီးမြင်အောင်နေပြီပါရဲ့။တန်23နှစ်မှာဓမ္မစိယတန်ကိုပါဠိဘာသာနဲ့ဖြေဆိုအောင်မြင်လို့မစိုးရိမ်ဆရာတော်ဘုရားကြီးထံမှာအနိကအလူကျေးပြုရင်းနဲ့စာဝါရီပုချလို့အသက်28နှစ်မှာကဗ္ဗာယီကုမီကိုရောက်လို့ဆက်ထတန်ဃာရဏမှာဒီကိစ္စမဆိုရင်ဆရာတော်ဘုရားကြီးရဲ့ထံမှာတင်္ဃာရဏကိစ္စတွေတထအားပါဝင်ဆောင်ရွက်လို့နေစီမနိကေ3ချက်နဲ့တန်ရုပ်ပါဠိတော်5ချက်ကိုနေတရားရေးခဲ့လို့စတဲ့သာသနာတော်ရဲ့ကြီးမားတဲ့တောင်းတွေကိုတက်တော်ငင်ငင်ညာတက်တဲ့နဲ့ထမ်းဆောင်ခဲ့တာတွေကြားရတော့အားကျကြည်ညိုရပါလိမ့်မယ်။အဲဒီနောက်အသက်33နှစ်မှာလူလေသာသနာ့ဝန်ကြီးဌာနမှာတာဝန်ထမ်းအဲ့ဒီကနေအစဉ်အဆက်သောတာဝန်တွေကိုယူနေမယ်လို့ပရိယတ်တိသာသနာတက္ကသိုလ်ရန်ကုန်မှာတွဲဖက်ဗမောက္ခဖြစ်ပြီးတော့1993ခုနှစ်ကစပြီးသာသနာ့ဝန်ကြီးဌာနရဲ့အကြံပေးပုဂ္ဂိုလ်အဖြစ်စတဲ့တာဝန်တွေကိုမယမနာထမ်းဆောင်ခဲ့တာတွေကိုလည်းဆရာကြီးရဲ့ပြောပြချက်အရပုံရိပ်တွေကိုမှန်းဆပြီးညောင်နေပြီပါရဲ့ဆရာကြီးရဲ့ထင်ရှားကြော်ကြားတဲ့လက်ရဖြစ်တဲ့ရန်တန်ရဲ့ပုဂ္ဂိုလ်သူများစာအုပ်ကိုဆရာကြီးအသက်42နှစ်မှာရေးနိုင်ခဲ့တာအစခုနောက်ဆုံးဆရာကြီးရဲ့နောင်တော်ကြီးဖြစ်တဲ့မောင်တော်မြည်စင်တော်ရဆရာတော်ဘုရားကြီးရဲ့ဝိပဿနာရှုနည်းနဲ့ရန်ကင်းတောင်ဝိပဿနာစခန်းမှာယောဂီတွေအတွက်အကျိုးများရာများကြောင်းဟောပြောပူဇော်ခဲ့တာအဆုံးအလုံးဟာဗုဒ္ဓသာသနာပေါ်မှာထားရှိခဲ့တဲ့ဆရာကြီးရဲ့စေတနာတရားကို မှတ်ချုပ်တင်နိုင်ခဲ့တာတွေပါကျွန်တော်ရှင်းရမယ်ဓမ္မဖြီးလမ်းမှာမလူလားအတိအမှုသားရဲ့ဒဏ်ရန်ဒဏ်ချက်ကိုမခံရဖို့အတွက်ဆရာကြီးဟာဘေးနာတရားရှိထားပြီးမကြာခဏကျွန်တော်ကိုဆုံးမလေးရှိပါတယ်ဆရာကြီးကစကားပြောရင်ကိုထက်ငယ်တဲ့သူကိုကိုရင်ဆိုပြီးနန်းစားလေးတုံးပြီးပြောလေးရှိပါတယ်ကိုရင်ဘာမလုပ်နဲ့တော့ညာမလုပ်နဲ့တော့ကိုရင်ကငယ်သေးတာလမ်းကြောင်းမတိမ်းစားဖို့လူတယ်နော်ဘာလို့တော့လုံနော်ဘာလို့အဖြစ်နှလုံးသွင်းတော့နဲ့လောဘဒဏ်တရားနဲ့ပတ်သက်လာရင်အတွေ့အကြုံရင့်ကျက်ခဲ့သူပြီးပြီအမွေရမ်းနဲ့ပတ်သက်လာရင်ကိုယ်တိုင်နာကျင်ခံခဲ့ဖြစ်ခဲ့သူပြီးပြီကျွန်တော်ကအားမလာဆုံးမလေးရှိပါတယ်ဆရာကြီးလုပ်ချင်ခဲ့တဲ့မြေတည်ပုံစံမျိုးကျွန်တော်လုပ်ဖြစ်လေတော့မူရိဒာစိတ်အပြည့်နဲ့အားပေးလိုက်တာအပမရာဆိုတဲ့နာမည်နဲ့မြေပစင်းဆောင်ကိုလုပ်ချင်ခဲ့တာအခုတော့ကိုမလုံနိုင်ခဲ့ပေမဲ့ကိုရင်ကလုံနိုင်သွားပြီဆိုတော့တာသနာအတွက်တအားပဲဟိဆိုပြီးတော့ကလောင်အားရလူအားပါဝိုင်းကူပေးခဲ့ချပါလေဆရာကြီးတွေကမောင်တွားတိဘုကစဂရုကြီးကိုရင်ကနဲ့ဆုံတွေ့ဖို့အရေးကြီးဆရာကြီးခင်ဗျာကိုရိုင်းလိုက်ကူပံ့ပိုးပေးခဲ့ပါလေဒါရီယာပြောမကုန်နိုင်တဲ့ကျေးဇူးတရားတွေပဲပေါ့တာသနာတော်ကိုယုံကြည်လေးစားချစ်မြတ်လို့တတ်တဲ့ဆရာသမားတွေများလို့ကိုယ်တပည့်သားမိဟာသာသနာတော်အတွက်အတုံးဝင်တန်ဖိုးရှိတဲ့သူတယောက်ဖြစ်လာရင်ဝမ်းမြောက်ဝမ်းသာအားပေးချီးမြှင့်လိုက်ကြတာနော်သာသနာတော်မျက်နှာလိုပြီးအသက်ရှင်သွားကြတဲ့ဆရာသမားတွေရဲ့ယဉ်နေကဖြူတတ်ဖို့ဘလူဖြူအောင်မျိုးမှလိုက်လို့မမီနိုင်ပါဘူးလေဆရာကြီးရဲ့နောက်ဆုံးချိန်ကိုတွေ့နေရတဲ့အချိန်မှာဆရာကြီးရဲ့ကျေးဇူးတရားတွေဟာမနှိုးတော်ရဓမ္မယုံထဲမှာအစီပေါ်လာတာများကုန်ကုန်နိုင်သေးတော့တတိပြန်လဲသူဖြစ်လာတဲ့အချိန်မှာတော့မျက်စိရှိကမြင်ကွင်းကိုနှလုံးသွင်းဖြစ်ပါပြီကျေးဇူးရှင်မောင်းထောင်မြည်စင်းတို့ရဆရာတော်ဖျားကြီးကဆရာကြီးကိုတရားတော်တွေအားရပါရချီးမြှင့်ဟောကြားပေးပြီးတဲ့နောက်ဆရာကြီးဘာကခွာလို့ခန်းကြီးကပြန်ထွက်သွားမှကျွန်တော်ကဆရာကြီးနားကိုတွေ့ကနိုင်ပါတော့တယ်ပထမဦးစွာဆရာကြီးရဲ့ယဉ်ကျေးကဓမ္မတက်ကိုကျွန်တော်အာရုံပြုကြည်ညိုရင်းကဂါရောဆံမင်္ဂလာတရားနဲ့ညီစွာဥသုံးဉာဏ်ချရှိခိုးမိပါတယ်။ဒီနောက်ဆရာကြီးရဲ့ကတိနာတိချင့်ကပ်ပါတယ်။ကျွန်တော်မျက်နှာနဲ့ဆရာကြီးမျက်နှာနဲ့ဤကတိတိတွေ့ကပ်လိုက်ပါတယ်။ကျွန်တော်ပြောတဲ့စကားကကြားရအောင်လို့ပါ။ဆရာကြီးကမျက်လုံးလေးမှိတ်ထားရကခပ်ပြီးပြီးခလေးလေးလေးဖွင့်ဟန်လာပါတယ်။ကျွန်တော်မြင်တော့ချက်ချင်းမှတ်မိပါတယ်။အတန်တိုးရရကလေးနဲ့ပဲဆရာကြီးကစကားဆက်ပြောပါတယ်။ကိုမြတ်တန်းဆိုရင်မစားတော့ဘူးလေ။အတော်ခံနေရတာ။ဆရာကြီးခင်ဗျာဒုက္ခဝေဒနာနဲ့ရင်ဆိုင်နေရတဲ့အပေါ်မှာဒေါမနတာဖြစ်မသွားဘူး။အတော်ကြိုးစားတည်ထားနေပုံရပါတယ်။ဒုက္ခဝေဒနာတွေပြင်းပြင်းထန်ထန်ဖောက်ပြန်ရင်တော်ယုံတန်ယုံလူတွေဟာစိတ်မှာဒေါမနတာဝေဒနာကြီးဖြစ်ပေါ်လာတတ်ကြစနေပါပဲဒုက္ခဝေဒနာနဲ့ကြုံရရင်သာပြုံးပြုံးပြုံးပြုံးနဲ့စိတ်ထဲမှာဒေါမနတဝေဒနာတွေဖြစ်လို့ခံစားလို့မဝအောင်ဖြစ်တတ်ကြတာလေတရားသဘောနဲ့အနှံ့ဝေးကြတဲ့လူတွေရဲ့စိတ်ဖြစ်စဉ်သဘာဝတစ်ခုပဲပေါ့ဒုက္ခဝေဒနာမဖြစ်တဲ့အချိန်ဒုက္ခဝေဒနာမဖြစ်တဲ့အချိန်ဒီမှာဥပ္ပခာဝေဒနာရဲ့သဘောသဘာဝတွေကမိမိခန္ဓာစဉ်မှာအမြင်မပြတ်တရဇက်ဖြစ်နေတတ်တဲ့တဘာဝကိုတော့မောဟဖုံးနေတဲ့လူတွေဖို့ရေးမိနိုင်မှုဖြစ်သားလားမြင်တွေ့နိုင်မှုအဝေးသားလားအာယုန်ကြည့်တတ်ဖို့ဖြစ်နိုင်ခဲ့သားလားဆရာကြီးရဲ့စကားပေါ်မှာဘယ်လိုတုံ့ပြန်ပြောပြရလိမ့်မလဲလို့စဉ်းစားတဲ့အခါဝေဒနာနဲ့ပတ်သက်လို့ကုခန္ဓာမှာရှုမှတ်ခဲ့သိမြင်ခဲ့ရတာတွေကစိတ်တဏ္ဍာစုဖွဲ့လာပါတယ်ဒါပေမဲ့ဒါဒီကိုဆရာကြီးလည်းသိပြီးသားပါလိမ့်ဆရာကြီးကိုယ်တိုင်လည်းစောင့်တည်တော်များများမှာရေးပြခဲ့ပြီးသားပဲတရားနဲ့ပတ်သက်လို့လက်ခံတစ်လုံးမှမသိခဲ့ရတဲ့ကျွန်တော်တို့တွေတော်မှဆရာကြီးရဲ့စောင့်တည်တွေကဆရာကြီးရဲ့ရေးသားချက်တွေပေါ်မိပြီးမှသုတ္တမြတ်ဉာဏ်စေနာမြတ်ဉာဏ်ဖြစ်ခင်ရခဲ့ကြတာမဟုတ်လားဒါကြောင့်ဒါဒီကိုသာပြောနေ မိเจ้าမင်းရေကင်းပြသလိုဖြစ်နေပါဦးမယ်အရေးကြီးဆုံးကဆရာကြီးမှာလက်ကျန်ချိန်ကြီးသိမရှိတော့ဘူးဆိုတာအကင်းပါပါနဲ့သိမြင်နိုင်မှုပါပဲဒီတော့ဘာပြောမလဲဆရာကြီးကကုသတရားနဲ့ပတ်သက်လာရင်သူနဲ့တင်တဲ့လောက်ဆောင်နေပြီပါပြီဒါလေးကိုပြန်ပြန်အောင်းမိဖို့ပြောနိုင်မယ်ဆိုရင်အချိန်လေးကိုယ်ပိုင်သာရှိတော့မယ်ပြီးတော့ကုနာနဲ့ဆရာကြီးရဲ့နောင်တော်ကြီးဖြစ်တဲ့မောင်းနှံမြေစင်းတို့ရဲ့ဆရာတော်ဘုရားကြီးကဗုဒ္ဓနုဒ္ဓတိဓမ္မနုဒ္ဓတိတန်ခါနုဒ္ဓတိတွေနဲ့ဆရာကြီးရဲ့စိတ်အစဉ်ကိုယန္တနာသုံးပါးဆွမ်းခြုံရင်းနဲ့တန်ရှင်းစင်ကြယ်စေခဲ့ပြီကုသိုလ်စေတသိက်အကြောင်းခံတွေကဆရာကြီးမှာရှိခဲ့သေးတာနတ်တော်ချင်းကြီးတော်တဲ့မှာလဲဒုက္ခဝေဒနာကိုအာရုံပြည့်ရတာစိတ်အစဉ်ကိုဖိတ္တခွာလို့ယန္တနာသုံးပါးကိုအာရုံပြည့်ပြည့်နေတဲ့အတွက်ဆရာကြီးရဲ့စိတ်အစဉ်ဟာတန်ရှင်းစင်ကြယ်ကြည်လင်လန်းဆန်းနေတဲ့ကာလဒါကိုအမိရဖမ်းဆုပ်လို့ဒီချိန်မျိုးမှာပြောတဲ့ဆုံးစကားကဆရာကြီးဆရာကြီးရဲ့ဘဝမှာအင်မတန်ကြီးမားတဲ့ကုသိုလ်ကြီးတွေကိုဆရာကြီးကိုယ်တိုင်ဆောင်ရွက်ခဲ့ပြီးပါပြီအခုလဲအမျက်ဆုံးယန္တနာသုံးပါးရဲ့ကြီးမားတဲ့ဂုဏ်သက်တွေကိုလဲဆရာကြီးအာရုံပြုခဲ့ပြီးပါပြီအခုချိန်မှာဆရာကြီးနှလုံးသွင်းဖို့အရေးကြီးဆုံးအကြောင်းအရာကိုပဲကျွန်တော်ပြောချင်ပါတယ်ဒါလည်းဆရာကြီးဆရာတိကျရတဲ့ဓမ္မအသိဉာဏ်တွေနဲ့ပဲဆရာကြီးကိုကျွန်တော်ကျေးဇူးပြန်ဆက်တယ်လို့သဘောထားပြပါဆရာကြီးဆရာကြီးတို့ဒီချိန်ဟာတန်ဖိုးမဖြစ်နိုင်တော့တိတ်ကိုရေးကြည့်နေပါပြီစီစဉ်ထားရမှုပါပဲကျွန်တော်ရင်ထဲစကားတွေကတလိမ့်စီစဉ်နေပါပြီဆရာကြီးခင်ဗျာမျိုးလုံးစုံနေရင်ကစူးစက်ကအာရုံပြုနေတာကိုတွေ့ရပါတယ်ပြီးတော့ခေါင်းတစ်ချက်ညှိပြန်ပါတယ်သူနားထောင်နေတယ်အာရုံပြုနေတယ်ဆက်ပြောပါလိဒီတော့ဆရာကြီးနားမှာဓမ္မစကားနဲ့ဂျေဇုဆက်ခွင့်ရနေသူကျွန်တော်ဖို့ပူပြီးအားတင်းရတော့တာပေါ့မြတ်စွာဘုရားရှင်ကိုရိုမြတ်ကြီးရဲ့ပထမဆုံးသောတရားစကားတရားကြေညာချက်ဟာဓမ္မစကြာမဟုတ်လားဆရာကြီးဒီဓမ္မစကြာကိုနှိမ့်ချုပ်လိုက်ရင်သစ္စာလေးပါးပဲမဟုတ်လားဒုက္ခသစ္စာသမုဒယသစ္စာနိရောဓသစ္စာမေဃသစ္စာဆိုတဲ့သစ္စာလေးပါးရဲ့အလက်တည်တယ်ဓမ္မစကြာရဲ့နိတိယလူကိုလည်းဆရာကြီးသိခဲ့ပြီးသားပါကျေးဇူးတော်ရှင်မာဇီဆရာတော်ဘုရားကြီးဟာမာဇီဟိတာကြီးကိုတီထောင်ပြီးသာသမာပထမအောင်ဆုံးဟောထားခဲ့တာလေဓမ္မစကြာတရားတော်မြတ်ကြီးပဲမဟုတ်လားနောက်ဆုံးဆရာတော်ဘုရားကြီးခန္ဓာဝင်ချက်ကဏ္ဍမှာအာယုန်ပြုနှလုံးသွင်းသွားခဲ့တာလေဓမ္မစကြာတရားတော်မြတ်ကြီးပါပဲဒါဝင်လေဆရာကြီးသိခဲ့ပြီးပါပြီဆရာကြီးခင်ဗျာကောင်းမြတ်လို့အတိအမှတ်ပြုနေရှာတော့တယ်အခုဆိုရင်ဆရာကြီးရဲ့အာယုန်နဲ့ပဲထဲမှာဖြင့်သစ္စာလေးပါးရဲ့အနက်တ္တိဘယ်တွေဟာဓမ္မယုံဖြင့်ဖြန့်ကျက်ရောက်ရှိနေလောက်ပါပြီဆရာကြီးရဲ့စိတ်ဆင်ဟာသစ္စာလေးပါးကိုအာယုန်ပြုခွင့်ရနေလောက်ပါပြီဆရာကြီးရဲ့မျက်နှာပေါ်မှာပုံနေတဲ့အရေးဒဏ္ဍာန်ကိုမှတ်ဆရင်းနဲ့ပဲကျွန်တော်ဆက်ပြောနေဖြစ်ပါတယ်ဆရာကြီးအခုနာကျင်ခံခဲ့နေတဲ့ခန္ဓာကြီးဟာတကယ်တော့ကျွန်တော်တို့ရောဆရာကြီးရောတစ်ချိန်မှာဒါမျိုးတွေကြုံပြီးအနာကြီးလာပြီးအခန်းကြီးခံရမယ်ဆိုတာမသိခဲ့လို့ဆူတောင်းခဲ့ရမှာမဟုတ်လား။ဘုရားဆရာတော်ဘုရားကြီးဟောခဲ့တယ်လို့ကျွန်တော်တို့ဆရာကြီးကိုရထားခဲ့တဲ့ခန္ဓာကြီးဟာဆူတောင်းပြီခန္ဓာကြီးမဟုတ်လား။အခုကျွန်တော်တို့ဆူတောင်းပြီခဲ့ပြီလေ။ဆူတောင်းပြီလို့ရခဲ့တဲ့ခန္ဓာကြီးဟာကျွန်တော်တို့ကိုချမ်းသာမှုပေးသေးရဲ့လား။ချမ်းသာနေတော့ငြိမ်နေတော့မှာတော့ခန္ဓာရဲ့ဒုက္ခကိုမသိမြင်နိုင်ပါဘူး။အခုတောင်မှဆရာကြီးနဲ့ကျွန်တော်မှဆရာကြီးရဒုက္ခဝေဒနာကိုအပြင်းအထန်ခံနေရတဲ့သူကျွန်တော်ကအရွယ်ကောင်းဆုံးသွားလာနိုင်ဆုံးကံစိတ်ဥတ္တအာဟာရမြတ်လို့ယောဂီအကြီးကအကြီးအကျယ်မှာဖောက်ပြန်ပြီးတော့ကျန်းမာရေးကောင်းတယ်လို့ခေါ်လို့ရနေဆုံးပေါ့ဒါပေမဲ့အချိန်မှာကျွန်တော်လေးဆရာကြီးလိုမလွဲမသွေကြုံရအောင်ပါပါအဲ့ဒီခါဒီဆူတောင်းပြီခန္ဓာကြီးဟာကျွန်တော်ကိုအကြီးအကျယ်ဒုက္ခပေးဦးမှာပါပဲပူမွှားပေါင်းစုံတွေရဲ့တိုက်ခိုက်မှုတံကိုကျွန်တော်လဲအလူလဲခံရအောင်မှာပါပဲဒါကြောင့်ခန္ဓာရခြင်းဟာ ဒုက္ခသစ္စာကိုရခြင်းမှာပဲလို့ဘုရားရှင်ကိုယ်တော်မြတ်ကြီးကဟောတော်မူခဲ့တာမဟုတ်လား?အခုလက်ရှိချိန်မှာဆရာကြီးကဒုက္ခသစ္စာခန္ဓာကြီးကိုနှစ်ဖူးတွေ့ဒုတွေ့ရင်ဆိုင်တွေ့မြင်နေရတာမဟုတ်လား?ဒီချက်ရှင်တဲ့တရားလည်းမရှိနိုင်တော့ဘူးထင်တယ်။ဒီဒုက္ခသစ္စာခန္ဓာကြီးကိုရှုမြင်နေရတာကမေဃသစ္စာရဲ့အလို့တွေကိုဆရာကြီးလုံးနေဖြစ်တာပဲမဟုတ်လား?ဒါကြောင့်သမုဒိယသစ္စာဆိုတဲ့အတိတ်ကြောင့်ဖြစ်တဲ့အဝိဇ္ဇာသင်္ခါရတွေကြောင့်ရခဲ့တဲ့ဒုက္ခသစ္စာခန္ဓာကြီးရဲ့နှိစ္စတတ်တဲ့သဘာဝဟာတကယ့်ကိုပြောင်ပြောင်သိသိကြီးပါပဲ။အဲဒီတော့သမုဒိယသစ္စာကိုထပ်ပြီးအာရုံပြုမယ်။လွတ်ဖြစ်နေဦးမယ်ဆိုရင်ဒုက္ခသစ္စာပဲထပ်ရပါလိမ့်မယ်။ဒါကြောင့်မို့ဒုက္ခသစ္စာခန္ဓာကြီးကိုမေဃသစ္စာဆိုတဲ့မဲခင်ရှင်းပါနဲ့ကြည့်ပြနေလို့ပါပဲ။ဒါဆိုရင်အရှုခံကဒုက္ခသစ္စာ၊ရှုဉာဏ်ကမေဃသစ္စာဖြစ်မနေဘူးလားဆရာကြီး။ဒီလိုဆက်ပြီးရှုမှတ်ပွားများနိုင်မယ်ဆိုရင်သမုဒိယသစ္စာပဲအာယုမနစ်တော့ပဲမရောက်သေးတဲ့မဆိုင်သေးတဲ့နိရောဓသစ္စာပဲစီကိုရှုဉာဏ်ဖြစ်တဲ့မေဃသစ္စာကခေါ်သွားပါလိမ့်မယ်။နိရောဓသစ္စာစိုက်တဲ့အချိန်မှာတော့နိရောဓသစ္စာဆိုတဲ့ချုပ်ငြင်းသဘာဝနဲ့တူသမုဒိယသစ္စာဒုက္ခသစ္စာမေဃသစ္စာတွေလည်းတပြိုင်တည်းချုပ်ငြင်းသွားပါလိမ့်မယ်။ဒါဟာသစ္စာ၄ပါးစလုံးတပြိုင်တည်းစုံစည်းဖြစ်တဲ့အချိန်ပဲပေါ့။အဲဒီကနိရောဓသစ္စာရဲ့ရှင်းပွားအဓိပ္ပာယ်ခွဲပြီးဖြစ်တဲ့နိဗ္ဗာန်အေးရဖြစ်တဲ့နိဗ္ဗာန်မောက်ခောလုံးမြောက်ရာဖြစ်တဲ့နိဗ္ဗာန်တနက်ခရောတနာကုန်ရာဖြစ်တဲ့နိဗ္ဗာန်အတင်ကတံအကြောင်းတရားတို့မပြုတ်ပြတ်တဲ့နိဗ္ဗာန်ဆိုတဲ့သဘောတဘာဝတွေဟာတဘာတွေအတွက်ဝင်လာကြမှာမဟုတ်လားဒါကြောင့်ဆရာကြီးခုရနေတဲ့မြတ်အချိန်တော်တွင်မှာဒုက္ခဝေဒနာတွေအထင်းသာပေါ်လင်းနေတဲ့ဒုက္ခသစ္စာခန္ဓာကြီးကိုပဲမရင်းမြိုင်မတုံ့မလုံတဲ့ရှုမှတ်စိတ်နဲ့သိခံပြီးရှုမှတ်စဉ်းကျင်ပွားများနေပြပါလို့ကျွန်တော်တိုက်တွန်းအားပေးစကားပြောရတာပါ။နိဗ္ဗာန်လို့တွားရရင်ယထအစစ်မှန်ဖြစ်တဲ့မေဃသစ္စာရင်သို့မဟုတ်မေဃရှိပါရှုမှတ်ပွားများမှုကိုပဲလုပ်နေပါတော့လို့ကျွန်တော်ပြောချင်တာပါ။ဒီစကားတွေပြောပြပေးခြင်းအပြင်ဆရာကြီးကိုကျွန်တော်ကျေးဇူးလာဆက်တာပါ။စီစဉ်မထားတဲ့စကားတွေကကျွန်တော်စိတ်နှလုံးရင်းတွေကဘယ်ရဘယ်လိုထွက်ကြန်လာတယ်မသိပါဘူး။ကျွန်တော်စကားဆုံးတော့ဆရာကြီးဟာပြက်လက်နေသားကနေကျွန်တော်ပဲမျက်နှာမူပြီးတစောင်းလေးလိုအရိယာပုဂ္ဂိုလ်ရှေ့ပြောင်းနေပါတယ်။ဒီမှာလောကလေးကြီးယေရှုတင်လိုက်တာကုမြတ်သန်းဆိုင်ရေဒီချိန်မှာဒီစကားတွေကြားရတာတန်မှုရှိလိုက်တာသာဓုသာဓုသာဓုပါ။စကားဆုံးမှာဆရာကြီးဟာလောကလေးကြီးသူလောကလေးကတော့ကိုယ်ကိုယ်ကလေးပါအဲလိုလဲကလေးချင်းပဲငြိမ်သက်နေပါလေဆရာကြီးတရားကိုအာရုံပြုနေပါပြီဆရာကြီးတဘောအလုံးမှာသိခဲ့တာတွေကိုသိတယ်လို့သူတို့ဘာကိုပြောခဲ့တာတွေရဲ့အနှစ်ချုပ်အရေးကြီးဆုံးဖြစ်တဲ့သစ္စာလေးပါကိုအာရုံပြုနေပြီထင်ပါရဲ့ဒါကြောင့်မို့ကျွန်တော်လဲဆရာကြီးရဲ့နှလုံးသွင်းအာရုံပြုနေတာကိုအနှောက်အယှက်မပေးကျင်တော့လို့ဆရာကြီးကိုဦးချတော်ပြီးဆရာကြီးရဲ့အခန်းလေးကနေပြင်ပကိုပြန်ထွက်ခဲ့ပါတယ်အခန်းပြင်ရောက်တော့တစ်ဖက်ခန်းမှာတရင်သုံးနေတဲ့မောင်းဆောင်မြေစင်းတို့ရဆရာတော်ဘုရားကြီးကိုဥခိုက်ကြည်ညိုဖူးညော်ရပါတယ်အဲဒီတော့ဆရာကြီးရဲ့ဇနီးဖြစ်သူကဆရာတော်ဘုရားကြီးနဲ့ကျွန်တော်ကိုမိတ်ဆက်ပေးပါတယ်ဩအပမရမဂ္ဂဇင်းထုတ်တဲ့မြတ်တန်းဆန်ဆိုတာမင်းကိုငငယ်ပဲရှိသေးတာမင်းအသက်ဘယ်လောက်ရှိပြီတော့49နှစ်တည်းမှာဗျာဒီကောင်းနေဒီရေဟာတရားညာထက်တဲ့ချိန်ပဲဒီရေမှာလှုပ်ထားဖို့ငါတို့က84နှစ်တောင်ရှိပြီဆိုတော့ကိုရင်မင်းမဆွမ်းဆိုတဲ့အတိုင်းကိုမင်းမဆွမ်းဖြစ်နေပြီပေါ့ကွာဆရာဘုရားကြီးကအနေရိုးတယ်လို့ပြောလဲယူပြီးဆုံးမတော်တယ်ယူယူကလေးပါပဲဒီကဘာမှာဘုရားလေးစုပွင့်ထွန်းပေါ်ပေါက်တော်မူပြီးခဲ့တဲ့ဘုရားဘုရားရှင်ရဲ့ထပ်တူညီတဲ့တံဝေဇမီရလေးဌာနကိုမမိဘူး။ကျေးဇူးကြီးမားတဲ့မိဖြစ်အာယံပြုနှလုံးသွင်းတတ်ဖို့မမိမလျော့ခုခိုက်ကြည်ညိုတတ်ဖို့ ဆုံးမတော်မူပါလေ။ဆရာသမားစုစုတန်ကအဆုံးမမှန်မြဲရပါလို့ဤလို့အမြဲစုတောင်းတတ်တဲ့ကျွန်တော်ဖို့အဖို့တန်ဆုံးမတစ်ခုရလိုက်တာပါပဲ။ဆရာသမားတွေအဆုံးမတိုင်းလဲတမူးထားလှူဆောင်နေရှိတဲ့ကျွန်တော်ဖို့လဲလှုပ်ဆရာလှုပ်တစ်ခုတိုးလာပြန်ပါပြီ။ဆရာတော်ကြီးနဲ့စကားသမီးပြောဆိုပြီးတဲ့နောက်ပိုင်းမှာဆရာကြီးရဲ့ဇနီးတဲ့နဲ့စကားတွေထပ်ပြောပြစ်ပါသေးတယ်။ဆရာကြီးရဲ့နောက်ဆုံးချိန်နေနဲ့လက်ကျန်ချိန်နေနေဝင်တယ်လို့ဆရာကြီးရဲ့ဇနီးဖြစ်သူကိုယ်တိုင်ရေးမိနေပါပြီ။ဒီတော့လေကျန်ရစ်ခဲ့ရတော့မှာဘူးကြိုတင်သိနေသူပြီးပြီးညှိုးငယ်တဲ့မျက်နှာနဲ့ပဲဆရာကြီးအကြောင်းတွေကိုပြောနေရှာပါသေးတယ်။အခုနောက်ပိုင်းသုံးနှစ်လောက်မှာမင်းဆရာကြီးကရှုမှတ်အားထုတ်မှုကိုတော်တော်လုပ်သားခဲ့တာ။ဒါကြောင့်မို့အခုလိုပြင်းထန်တဲ့ဝေဒနာကိုခံနိုင်ရှိနေခဲ့တာ။ဧည့်သည်လူမမာလာမိကြရင်တော့မှချိမှန်မှုပြင်မှဆိုလို့သူ့ခန်းကိုခေါ်မလာခိုင်းဘူး။မင်းကတော့တရားဓမ္မနဲ့ပတ်သက်လို့ဆွေးနွေးပေးနိုင်မယ်ဆိုတာသိလို့မင်းကိုသူ့ခန်းကိုခေါ်သွားလိုက်တာ။မင်းပြောတဲ့စကားမျိုးလည်းဘယ်သူမှလာမပြောကြပါဘူး။ညာတော့အဖြစ်ဆရာကြီးသက်သာသွားပြီလား။နေကောင်းရင်လား။ဘလောက်ကြာသွားပြီလဲ။ဘာရောဂါလဲနဲ့မင်းနေကြတာ။ဒါတွေတယောက်ပြီးတယောက်ဖြေနေရတာအချိန်ကုန်နေ။ဒီချိန်ဟာအဲ့ခံအတိပေးဖို့အချိန်မဟုတ်တော့ဘူးလေ။ရှိမှတ်နေရမယ့်အချိန်မျိုးမဟုတ်လား။ဓမ္မအေးအောက်နေလို့ဓမ္မနဲ့ထိတိရှင်းသန်နေသူပြီးပြီးဘဝမြင်တွေကလင်းလင်းလိုက်ပါပြီချင်း။အစီအစဉ်မရှိပါဘဲနဲ့ကျွန်တော်ကဆရာကြီးကိုပြောခဲ့တဲ့စကားနှစ်ချက်ကိုထပ်မံပြောပြပါတယ်။ဆရာကြီးရဲ့ဇနီးတဲ့ဖြစ်သူခမကျွန်တော်စကားကိုတရားဖြင့်နှလုံးသွင်းကမျက်ရည်ဆွတ်တက်လာတာကိုဒီထားမိပါလေ။အဲဒီနောက်ဆရာကြီးအိမ်ကပြန်လာ။ခုနဆရာကြီးကိုကျွန်တော်ပြောခဲ့တဲ့စကားကနေကကျွန်တော်ရင်ထဲမှာဒုတိယအချိန်ရောက်တည့်တင်ထွက်လာပြန်တော့လေ။စကားနဲ့ခံပြောမဲ့သူမရှိတော့လို့အခုဒီချိန်မှာတော့ကိုကပဲပြောသူ၊ကိုကပဲနားထောင်သူဖြစ်လို့နေပါတော့တယ်။ဟေ့ကောင်မြတ်တန်းဆန်။မင်းကပြောခဲ့တာတွေကစကားလားတရားလားဆိုတာပြန်ခွဲခြားကြည့်လို့စာအုပ်ထဲကစကားလုံးတွေကိုပြန်ပြောနိုင်ရောဟာစကားစင်မှာပဲရှိသေးတယ်။တရားမဖြစ်နိုင်သေးဘူးနော်။ဖတ်တာမှတ်ထားတာတွေကိုပြန်ရေးပြနိုင်ရောဟာစာစင်မှာပဲရှိနေဦးမယ်။တရားဖြစ်လာအောင်မှမဟုတ်သေးဘူးနော်။ဒါကမင်းအလေးနဲ့သဘောပေါက်ဖို့လိုလိမ့်မယ်ထင်တယ်။ခုနကမင်းတွေ့ခဲ့တဲ့မင်းဆရာကြီးဆိုရင်မင်းထက်စာရီအများကြီးရေးနိုင်ခဲ့တဲ့သူအပိညာဘူးသူကဗုဒ္ဓစာပေနှက်ဆက်မှုမှာမင်းတဲ့အဆက်မတန်တာလွန်ခဲ့သူဗုဒ္ဓစာပေရမှာဆရာကြီးကိုမှီနေမှုဆိုတာမလွယ်လောက်ဘူးဒီလိုဆရာကြီးတစုတော်မှကြည်စံဂရင်းမောမလျောင်းဆင်းပြီးဝေဒနာရဲ့ဖြစ်မှုလံကိုအပြင်းထန်ခံနေရတဲ့အချိန်မှာနှလုံးသားမမှားဖို့ကိုအတော်တတိထားနေရတာစာတိတိယုံတက်တဲ့နဲ့ဘုသူစာများယုံတက်တဲ့နဲ့နောက်ဆုံးထွက်တဲ့မတိုင်မီဖြစ်ပေါ်တတ်တဲ့ယုတ်တရားတတိလေးပါးရဲ့အပြင်းထန်ဖောက်ပြန်မှုကိုအမတုနိုင်ဘူးနော်။တတိပဌံတရားနဲ့ညီရှုမှတ်စင်ခြင်းမှုအလေးချင်းကိုဖြစ်ပြီးစီသည်လုံးမထားခဲ့ရင်ဒုက္ခဝေဒနာတွေကစာတိကလေးလောက်တော့ရည်တာပေါ့။ဘုသူဒ္ဓကလေးလောက်နဲ့တော့ရည်တာပေါ့လို့ပြောနေလိမ့်မယ်။လူတိုင်းမလွဲမသွေတေဂါနီးမှာကြုံရမယ့်ဒုက္ခဝေဒနာကြီးကိုဒီခံရှုမှတ်နိုင်မှုရာနေ့စဉ်နဲ့မြတ်တတိပဌံတရားရှိမှတ်ပေါ်များရင်းကပေါ်လာတတ်တဲ့ဒုက္ခဝေဒနာအသေးစားလေးတွေနဲ့ရင်ဆိုင်ရင်းတွဲဖက်လေ့ကျင့်ထားပါမှဒုက္ခဝေဒနာရဲ့အကျိုးကိုနားလည်နိုင်မှာဒီလိုနားလည်နိုင်မှလေဒုက္ခဝေဒနာပေါ်မှာတိခံပြီးရှိမှတ်သွားနိုင်မှာတခြားမကြည့်နဲ့ဘုရားရှင်တက်တော်တင်ရှားရှိတုန်းကလူတန်းဝါဒနာပါလို့နဲ့နာတရင်တတိကြီးလေတရားညောင်ဆုံးလေးလျောင်းလို့ဒုက္ခဝေဒနာကြီးအကြီးကျယ်ခံရခြင်းမှာလဲရတော့ရန်မထင်မြတ်ကြီးဖြစ်တဲ့အရှင်သာရိပုတ္တရာကဝေဒနာကမ္မထံကိုဟောကြားတော့တတိကြီးခင်ဗျာချုံ့ဝဲချံလို့ရှာတယ်လीအရင်တုန်းကဒီလိုတရားကြီးဘာဖြစ်လို့မဟောခဲ့တာလဲလို့လဲအရှင်သာရိပုတ္တရာမထင်မြတ်ကြီးကိုပြန်လျှောက်ခဲ့တယ်မဟုတ်လားအရှင်သာရိပုတ္တရာမထင်မြတ်ကြီးကသင်္ကအလှူတန်းဝါဒနာပါလွန်နေတော့ဒါမျိုးခေါ်ဖို့က မကြုံဘူးလေအခုမှကြုံကြိုက်လို့ခေါ်ရတာပါလို့ပြန်နှစ်သိမ့်ရပါလေဒါတော့မှအနာဂတ်တတိကြီးဟာအရိယာနိဗ္ဗာန်သောတာပန်ပုဂ္ဂိုလ်ဖြစ်ခဲ့ပြီသားပါရူတာမန်ပုတ္တဆေမဟုတ်ပါဘူးယုံနံတဘာဝတင်္ခါရတွေကိုအထိုက်အထောက်သိမြင်ခဲ့ပြီးဒိဋ္ဌိဝိသိကိစ္စကိလေသာဓာတ်ဆုံးနှစ်ခုကိုအပြီးတက်ကင်းစင်ပြီးဖြစ်တဲ့သောတာပန်ပုဂ္ဂိုလ်ကြီးတော်မှဒုက္ခဝေဒနာရဲ့ဒဏ်ဒဏ်ချက်ကိုတရားညောင်ဆုံးမှာအလူးလေခံရရှာတာကလားနောက်တစ်ခုကတော့ဘုရားရှင်ရဲ့ခမည်းတော်ကြီးဖြစ်တဲ့သုဒ္ဓေါတနဘုရင်မင်းတရားကြီးပါသုဒ္ဓေါတနဘုရင်ကြီးဟာတတော်ဘုရားရှင်ရဲ့တရားတွေနဲ့ပဲအနန္တအရိယာဖြစ်ခဲ့ပြီးသားပါဒါတော့မှနောက်ဆုံးခန္ဓာဝင်ချက်ကနေမှပြင်းထန်တဲ့ဒုက္ခဝေဒနာတွေကြောင့်ထိပြအောင်မှအလူးလူးလိမ့်လိမ့်နဲ့ဖြစ်နေရရှာတယ်လေဒီချိန်မှာတတော်ဘုရားရှင်ရဲ့သူတော်ဖြစ်တဲ့အရှင်အနန္တမထေရမြတ်ရဲ့နောက်ထပ်တတော်တစ်ပါးဖြစ်တဲ့နန္ဒမထေရရဲ့ရည်တော်ဖြစ်တဲ့အရှင်ရဟန်းတော်တို့၄ပါးစလုံးဘုရင်ကြီးရဲ့တလွန်ညောင်ဆောင်ပြီးအရောက်ကြာလန်းခဲ့ကြပြီးအတိတိအတကအတကတစ္ဆာဆိုပြီးဘုရင်ကြီးရဲ့ဒုက္ခဝေဒနာတွေလျော့ပါလာအောင်တစ္ဆာဆွမ်းနဲ့ကုသခဲ့ကြရတယ်မဟုတ်လားပြင်းထန်လာတဲ့ဒုက္ခဝေဒနာတွေလျော့ပါသွားမှာပဲတတော်ဘုရားရှင်ကိုယ်တော်မြတ်ကတရားရည်တိုက်ကျွေးလေးမှဗရဒမဲ့ဆိုင်ရင်နဲ့ခန္ဓာသတိချုပ်ငင်းလို့ဖြည့်ဖြူအောင်မှာပဲပြိဋိဘံဆံခဲ့ရတယ်မဟုတ်လားဒါကြောင့်မို့ဒုက္ခဝေဒနာဆိုတာအနာခံတည်ပြီးတဲ့အရိယာပုဂ္ဂိုလ်ကြီးတွေကိုတောင်မှနှိမ့်စင်နိုင်တာမဟုတ်လားဓာကြီးလေးပါညီညွတ်မြတ်တာလို့တောတောလာလာနဲ့လောက်ကင်နိုင်နေချိန်မှာတော့ဒုက္ခဝေဒနာရဲ့သဘောကသိမပေါ်လေလှပေမဲ့လူခန္ဓာတစ်ခုမှာရှိတဲ့အတ္တဓာတ်ကိုကြည်ကြသွားစီနိုင်တဲ့အထိဖောက်ပြန်တတ်တဲ့ဓာတ်ကြီးလေးပါရဲ့ဖောက်ပြန်မှုကဘယ်လောက်ပြင်းထန်လိုက်မလဲဆိုတာစဉ်းစားကြည့်ုံနဲ့ကြောချမ်းစရာပါအဲဒီတော့ဓမ္မစာပေကြီးရေးနေတယ်ဆိုတဲ့ဆိုင်းဆရာကိုမြတ်တန်းဆန်မင်းလည်းတစ်ချိန်ချိန်မှာမင်းဆရာကြီးလိုဖြစ်ဖို့ကမလွဲမသွေပါပဲကွာလို့ဆရာကြီးခင်ဗျာမင်းကိုပြန်မပြောပြနိုင်တော့အောင်အတန်တိတ်နဲ့ကြိတ်ခံရင်းကမင်းကိုအတန်မထွက်တော့တဲ့တရားစကားနဲ့ဒုက္ခနာဒုက္ခကြီးကိုပြပြီးဟောသွားခဲ့ပြီနော်အဲဒီတော့မင်းလည်းပြင်ဆင်ဖို့လိုလာပြီတရားစကားလေးတွေပြောတတ်ရုံတရားစာလေးတွေရေးတတ်ရုံတရားစာအုပ်လေးတွေလူကြိုက်ပေါင်းထုတ်ရတတ်ရုံနဲ့ညောနေရင်တရားညောင်ဆောင်ထက်ရောက်တဲ့အခါမင်းကိုပြူလာခဲ့မယ်ဆရာကြီးကတော့ကုသကံကြီးမားခဲ့တဲ့လူဆိုတော့သူ့မှာကသူ့နောင်တော်ဆရာတော်ဘုရားကြီးကအနိကတရားလာဟောပြီးရင်ပြုစုဆောင်လျှောက်လို့မင်းတို့လူဓမ္မနဲ့နီးစပ်နေတဲ့တပည့်တပန်းတွေကတရားစကားသစ္စာတရားတွေလာပြောလို့ဆိုရဲကုသရဲ့အကျိုးတတိတွေကိုခံစားခွင့်ရခဲ့ပါရဲ့မင်းကြရင်ရောဘသူကလာပြောပြဦးမှာလဲပြောပြမယ့်လူကရောမင်းကညှို့နေဦးမှာလားသူများပြောတဲ့အတန်အားကတစ်ဆင့်အာယုံကိုမှန်အောင်ယုံနဲ့ဓမ္မသင်္ခါရတဘာဝတွေကိုအာယုံတိတိအောင်ကျူးစားနေရအောင်လို့ဆိုရင်အခက်ကြီးခက်တော့မှာပေါ့ဘုရားဟောတော်ကလည်းအခုတည်းကတည်တည်ချာချာနှလုံးသွင်းထားအောင်အတ္တကြီးအတ္တနောနာထောမိမိကိုယ်ကိုယ်သာအားကိုးရဆိုတဲ့စကားအလေးနဲ့နှလုံးသွင်းတော့ကုစိတ်တဏ္ဏမှာအခုကလေးကတရားစစ်တရားမှန်ကိုခိုင်မြအောင်တည်ဆောက်ထားအရွယ်ကောင်းတို့၊ကျမ်းမာရေးကောင်းတို့၊ကထာတရားကောင်းတို့၊ဘုရားသာသနာနဲ့ကြုံတို့၊ဆရာသမားတွေရဲ့အဆုံးအမကိုနားဝင်နေတုန်းကဆက်ပြီးကြိုးစားသွားသတိပဋ္ဌာန်တရားကိုအခုထက်ပိုပြီးကြိုးစားအထုတ်ထားဒါမှကိုယ်တဏ္ဍာမှာတရေတည်ထားတဲ့တရားမှန်ကကိုယ့်ကိုယ်ပြန်ဆောင်လျှောက်မှာပြင်ပပုဂ္ဂိုလ်ကိုအာဟုဟုဆိုတာရေရလှတာမဟုတ်ဘူးဘယ်သူနဲ့ဘယ်ချိန်မှဘယ်လိုတွေ့ရမယ်ဆိုတာကမတိကြလှပါဘူးကိုစိတ်နဲ့ကိုယ်သာနီးစပ်ဆုံးဒါကြောင့်မို့အနိကဆုံးမိစွေကိုမိစွေကောင်းဖြင့်လက်သက်မွေးထားဓမ္မပဲအရေးကြုံရင်သူကဆောင်ထားတဲ့တရားတွေကိုပြန်ဟောပြမှာဒါကြောင့်မို့တရားတော်တကယ်ရှိတယ်ဆိုတာသိထားဖို့လိုတယ်နော်ဒါရင်မျိုးသူပြောသည်သူများပါစက်ကပြန်ရလို့သိရတဲ့သည်ဘုဒ္ဓရာသည်စာတိကောင်းနဲ့ရပ်နေပါနဲ့ ကုခန္ဓာနဲ့ဆက်လင်းပြီးဉာဏ်နဲ့အမှန်တည်းကိုဆက်ပြီးကြိုးစားပါဦး။ဘုရားဆရာတော်ဘုရားကြီးဟောဖို့ညွှန်ပြခဲ့တယ်လို့ခန္ဓာရှိကိုဉာဏ်သိနဲ့သိဖို့ပြင်းပြထန်ထန်ကိုဆက်ပြီးကြိုးစားရအောင်ပါ။ဒုက္ခဝေဒနာတွေမကဒုက္ခဝေဒနာဥပ္ပခဝေဒနာတွေနဲ့ရင်ဆိုင်တတ်ဖို့ဝေဒနာတွေပေါ်မှာကျွတ်ကျင်နိုင်မင်းနိုင်ဖို့တတိပဏ္ဏတရားရှုမှတ်မှုကိုပဲအာကူအာထပြုရမှာ။ဒါမှလည်းတရားမှန်ကိုဉာဏ်မှန်နဲ့သိနိုင်မှာ။ဒီလိုသိလာတဲ့အတိတရားမှလည်းကုသန္တမှာအမြဲရှိနေမှာ။ကုသန္တမှာတရားစစ်တရားမှန်အမြဲရှိနေမှာလည်းစိတ်ချရမှာ။တရားညောင်းဆုံးလဲလျောင်းရမယ့်အနာဂတ်အချိန်တွေစိတ်အေးရမှာ။ဒါကြောင့်မို့တရားဆိုတာရှိတဲ့အတိုင်းသိဖို့လိုတယ်လို့သိတဲ့အခိုင်လေရှိနေဘူးလားယူရဲဆိုတာသိနေပြီပေါ့ပါလေ
ဓမ္မံ ဆရဏံ ဂစ္ဆာမိ ဓမ္မံ ဆရဏံ Sangham Sharanam Gacchami Sangham Sharanam Gacchami